American Tamara Joe Biden နဲ့ Tory Tamara Tejit Arowin တို့ဟာ ET နိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 စမုတ်သည်နီလာခံပြည်ပင်ပမှာဘေးဘန်စီဝေးတစ်ခုပြုလုပ်ခဲ့ကြရမှာ Washington နဲ့ Ankara အကြားတင်းမာမှုတွေနဲ့မဟာဗျူဟာမျိုးသဘောထားကွဲလဲချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့ကတမရဘိုင်ဒန်အစိုးရရဲ့ထိပ်တန်းအရာရှိတယောက်ကပြောတာကတော့ခေါင်းဆောင်တို့ဟာဆီးရီးယားနဲ့အာဖဂန်လိုကိစ္စအာဖဂန်ကိစ္စလိုဒေသတွင်တပ်ဖွဲ့ရဲတွေအပြင်တူရကီအစိုးရရဲ့ Russia လို S400 ဒုံးမြန်ကာဝေးစနေရရှိထားမှုနဲ့ American လို F16 တိုက်လင်ဝေယူကြိုးပမ်းနေမှုစားရတွေကိုဆွေးနွေးကြမယ်လို့ဆိုပါတယ်။ Project သမား Usman Kavala လွတ်မြောက်ရေးတောင်းဆိုခဲ့ကြတဲ့နိုင်ငံ၉ခုကတန်တမန်တွေကိုမောင်းထုတ်မယ်ဆိုပြီးတော့မကြာသေးမီကချင်းချောက်ခဲ့တာမျိုးကိုတူရကီအစိုးရအနေနဲ့တမရဘိုင်ဒန်ကအာဒူဂန်ကိုသတိပေးဖို့လည်းရှိနေပါတယ်။ Russia လို S400 ဒုံးမြန်စနစ်ကာဝေးကာဝေးရေးစနစ်ကိုဝယ်ယူဖို့ကြိုးစားခဲ့တာမို့တမရဒေါ်နယ်ထရမ့်အစိုးရလက်ထက်မှာတူရကီကို F35 ဂျက်တက်လင်ရောင်းချမယ့်အစီအစဉ်ကနေဖယ်ထုတ်ခဲ့ပါတယ်။အခုတော့တူရကီက F16 ဂျက်တက်လင်အစီ40ကိုလည်းဝယ်ယူချင်နေပါတယ်။ American ဥပဒေပြုလွတ်တော်အမေရိကတော့တူရကီဟာပြိုင်ဘက်ရန်သူတွေပြုမှုတွေတာမို့ဘိုင်ဒန်အစိုးရအနေနဲ့တူရကီကို F16 ဂျက်တက်လင်တွေမရောင်းချဖို့တိုက်တွန်းထားပါတယ်။တမရဘိုင်ဒန်လက်ထက်အတွင်အခုဒီချိန်မှာခေါင်းဆောင်တွေကြားလူချင်းတွဲဆုံဆွေးနွေးမှုဟာနေတိုးထိပ်သီးဆွေးနွေးပွဲအပြီးမှာဒုတိယအကြိမ်တွဲဆုံမှုဖြစ်ပါတယ်ခင်ဗျာ